တရုတ်နိုင်ငံကမြေရှားတပ်တုပြပတင်ပုံမှုဟာပြီးခဲ့တဲ့2024ခုနှစ်အတွင်း6ရာခိုင်နှုန်းတိုးလာကြောင်းအကောက်ခွန်ဌာနရဲ့ဒီကနေ့ထုတ်ပြန်တဲ့အချက်လက်တွေမှာတွေ့ရပါတယ်။ပြည်တွင်းစီးပွားရေးလုပ်ငန်းတွေကဝယ်လိုအားကျဆင်းလာနေချိန်မှာပဲကမ္ဘာမှာမြေရှားတပ်တုအများဆုံးထုတ်လုပ်တဲ့တရုတ်နိုင်ငံကပြီးခဲ့တဲ့နှစ်မှာ 95,431 မက်ထရစ်တန်ချိန်တင်ပို့ခဲ့ကြောင်းအကောက်ခွန်ဌာနရဲ့အချက်လက်တွေမှာဖော်ပြခဲ့တာပါ။လျှက်စစ်ကားကနေ electronic လူသုံးကုန်ပစ္စည်းအစုံကုန်ပစ္စည်းထုတ်လုပ်မှုတွေမှာလိုအပ်တဲ့မြေရှားတပ်တုပြပတင်ပို့မှုဟာ2014ခုနှစ်ကစအမြင့်ဆုံးဖြစ်ခဲ့တယ်လို့လည်း writer သတင်းဌာနကပြောပါတယ်။ပြပတင်ပို့မှုတွေတိုးလာပေမဲ့ဈေးနှုန်းကျဆင်းမှုကြောင့်ပို့ကုန်တန်ဖိုးအဖြစ်36ရာခိုင်နှုန်းဒေါ်လာအဖြစ်တော့488.8 တန်းကျဆင်းခဲ့တာပါပြီးခဲ့တဲ့ဒီဇင်ဘာလမှာတရုတ်နိုင်ငံကမြေရှားတပ်တုတင်သွင်းမှုကတော့အရင်တစ်နှစ်ကထက်41.1ရာခိုင်နှုန်းကျဆင်းပြီးတော့9645တန်းသာရှိခဲ့တယ်လို့တစ်နှစ်လုံးအတွက်ဆိုရင်တော့24.4ရာခိုင်နှုန်းကျဆင်းပြီး132,932တန်းသာရှိခဲ့ပါတယ်တရုတ်နိုင်ငံရဲ့မြေရှားတပ်တုတင်သွင်းမှုတွေကျဆင်းရတဲ့အဓိကအကြောင်းရင်းဟာအမေရိကန်နဲ့မြန်မာနိုင်ငံကတင်ပို့မှုတွေကျဆင်းရတာကြောင့်လို့လဲအကဲခတ်တွေကခံမနေကြတာပါအမေရိကန်ကတရုတ်နိုင်ငံကိုတင်ပို့မှုဟာတစ်နှစ်အတွင်း 14.6 ရာခိုင်နှုန်းကျဆင်းခဲ့ပြီးတော့မြန်မာနိုင်ငံကတင်ပို့မှုကတော့ 31.6 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့လဲတရုတ်အကောက်ခွန်ဌာနကအချက်အလက်တွေမှာဖော်ပြထားပါတယ်ခင်ဗျာ